ဖက်စစ်တော်လိုင်းနေဖြစ်နေဆစ်အာနာရှင်စန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲကပိတ်ခတ်တာကြောင့်ရန်ကုန်မြို့မှာလည်းထိခိုက်တိုက်စုံမှုတွေရှိနေပါတယ်။အင်းစိန်မြို့နယ်တစ်ခုတည်းမှာပဲငေါဥထမင်းနဲ့တိုက်စုံခဲ့တာပါ။ရန်ကုန်ကရရတဲ့သတင်းကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ဒီကနေ့တော်လိုင်းနေမှာရန်ကုန်တိုင်းနေရာအနှံ့စစ်ကောင်စီတပ်ဖွဲ ီဂွဲလောက်ကစပြီးတော့ကာယံခဲ့ကြတာပါဒါစီတွေကာယံပြီးတိတ်မကြခင်မှာပဲရဲနဲ့စစ်တပ်ကရောက်လာပြီးတော့ပြည်သူတွေဘက်ကပြန်လည်ခုခံခဲ့ကြပါတယ်မနက်စောပိုင်း6နာရီလောက်မှာလှိုင်းသာဘက်ကနေရောက်လာတဲ့ရဲနဲ့စစ်တပ်အင်အား200ဝန်းကျင်လောက်ရှိလို့ပြည်သူတွေလူစုခွဲပြီးတော့လမ်းကြားတွေဒဲကနေပျောက်ကြားစနစ်နဲ့တပိတ်ပြန်ဆခဲ့ပါတယ်ရသကောင်ရဲ့အချိန်ကလေးကပြစ်ခတ်မှုတွေရှိခဲ့တဲ့အင်းစိန်မြို့နယ်ထဲမှာဒီကနေ့ညနေ 9:00 ဝန်းကျင်အထိရရှိတဲ့စစ်ရင်တွေအရတော့တေဆုံးသူ9ဦးနဲ့ကြီထိပ်ပြီးဒဏ်ရာပြင်းထန်သူ3ဦးရှိထားပါတယ်။တေဆုံးသူ9ဦးဟာအင်းစိန်ရွာမဘက်က2ဦးဖောက်ကံဘက်က2ဦးနဲ့အင်းစိန်ကခရက်ွက်တွေက2ဦးဖြစ်တယ်လို့မြေမှာရှိနေသူတွေကဗီဒီယိုကိုအတည်ပြုပြောကြားထားပါတယ
်။အဲ့တော့လမ်းကြားရဲဝင်ပြီးတော့ရမ်းပြီးတော့ပြင်တယ်။အဲ့ရွာမဘက်တွေဆိုရယ်တပိတ်နဲ့တော့ဝေးရမစားဘူး။အဲ့တော့သူကလမ်းပြစ်သွားတာလမ်းပြစ်တော့ကလေးတွေရောသူရောလမ်းပြစ်ရတယ်ရောသတိကြတာဘယ်လိုမျိုးလောတဲ့ဒါရောဟိုတိတ်ဟောတန်းရပြင်းထန်တော့၃ယောက်ကြာတော့၅ယောက်ပေါ့သူကရက်ွက်တဲ့မှာတချို့နေရာမှာသူကတက်ဆွဲရနေရတယ်ကြီးရဟိုရက်ွက်တဲ့တွေဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ပြန်သွားတယ်ပြီးတော့ရောကလမ်းမတိုင်းကြီးတိုင်မြင့်တန်းတွေတော့ပြင်းအောင်လမ်းလမ်းမတွေပတ်နေတယ်ခုလားဆိုပေါ်တော့ကလည်းဟိုဆိုင်တဲ့ကားတွေကိုဟိုဒီပိုင်းတော့ကပြစ်သွားတယ်ကားပေါ်ကနေပေါ့အဲ့လိုပြစ်သွားတယ်လည်းကြီးရပါဒါမှမဟုတ်ကျွန်တော်တပုတ်တွေပါတော့မရဘူးဒါပေမဲ့တေးလို့တည်ကြတယ်ပဲအဲ့လိုရန်ကပြစ်သွားတာတော့ရှိတယ်အခုတော့ဟိုလမ်းတွေပေါ်မှာကားတွေဆိုင်တွေလည်းတိတ်မတွေ့ရဘူးကြာလူသူတို့တွေပဲပတ်တယ
်တင်ကန်းကျော်16ရက်ကွက်မှာလည်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ဝင်ရောက်ပြစ်ခတ်မှုကြောင့်တဦးတည်ဆုံးတယ်လို့မျက်မြင်တူကဗီဒီယိုကိုပြောပါတယ
်ကျွန်တော်တင်ငင်းချင်းဆက်ချောက်ရုပ်မှာတော့တယောက်တည်သွားရေးပါတင်ငင်းချင်းဆက်ချောက်ကဟိုဖျားလိုက်အကျော်ဟိုကပြန်မို့နောက်တယောက်ဖြတ်တည်တာကျတော့ဒီလားမပြည်တာမပြောနိုင်သေးဘူးကွာမှာပြီးတော့ဒီအခုတန်တူးမှလမ်းမကြီးထောက်ရှောက်မှာလည်းအဲ့လိုမျိုးပေါ်နေနေလုံရတယ်သူကကိုဒီဘူဒိုဇာနဲ့အဲ့ဒီဟာတွေလိုက်ဖြူနေဟိုဟာဗာလေရဲကားကြီးစက်ကားကြီးပေါ့ဘူးကွာပြီးတော့ဟိုလမ်းကြားတွေမှာထားလာတယ်ဗျာအင်းတော့တော်များတယ်
စံကြောင်မြို့နယ်ဗဟိုလမ်းမှာလဲစန့်ကျင်ဆန္ဒပြနေတဲ့လူငယ်တွေကိုအတန်ပုံမျက်ရည်ပုံတွေအချင်းချင်းဖြိုခွင်းပြီးတော့လူနေတိုက်အထက်မြင့်တွေကိုလဲလောက်လေးကွာတွေဒုတ်တွေနဲ့လဲပြစ်ခတ်တာတွေရှိနေပါတယ်။အလားတူပဲဒီကနေ့ရန်ကုန်ကစန့်ကျင်ဆန္ဒပြပွဲတွေကိုလက်နက်ကိုင်တွေဘက်ကလိုက်လံနေနေပြစ်ခတ်မှုတွေကြောင့်စံကြောင်မြို့နယ်ရန်ကြီးအောင်လမ်းမှာတဦး၊ရန်ကင်းမြို့နယ်ရန်ရှင်းလမ်းမှာတဦး၊တကုံစိတ်ကန်းယူနောက်ဥယျာဉ်မြို့တော်မှာတဦးကြီထိမှန်ပြီးတည်ဆုံးခဲ့တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။မင်းညာကဒလားမျိုးနဲ့မှဖမ်းဆီးခံရတဲ့အမျိုးသမီး2ဦးကိုပြန်လွတ်ပေးဖို့တောင်းဆိုနေကြတဲ့လူတို့ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီစစ်တွေတုံးပြီးတော့ပြစ်ခတ်ဖြိုခွင်းမှုမှာတော့လူ၈ယောက်တည်ဆုံးပြီးတော့22ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြစ်ခတ်ခဲ့တဲ့အချိန်ထွက်ပြေးခဲ့ရတဲ့တပ်ကြောလှူရှားသူ2ဦးကဒီနေ့မနေ့ပိုင်းမှာ view ကိုပြောပါတယ်
ဘယ်လိုတက်တယ်ဖြစ်တာလဲ။ပြတ်ရှိအောင်ကြာပါပြီ။20နှစ်လောက်ခံရတာ။20နှစ်ခံရထိခိုက်ဒဏ်ရာရတာ။သူတို့ဆွဲသွားတာတော့9ယောက်လောက်ရှိကြတယ်။သူတို့ဆွဲသွားတာ။ဆန္ဒပြတဲ့ဆန္ဒပြစ်ခံရတဲ့ဒီထိသွားတယ်။ထိသွားတဲ့ဒီကိုဆွဲသွားတာ။အဲတချို့လူကခေါင်းတန်ရ၊ချို့လူကကျတော့ရင်ဘတ်ထောက်ထွက်တန်ရတယ်။တချို့ကကျတော့အဲ့လိုမျိုးစတော့ကျိုးသွားတာ၊စတော့ချိကျိုးသွားတာ။အဲ့လိုမျိုးတစ်ထွက်များပြီးတော့ဆုံးသွားတာပေါ့။အဲ့လိုတန်ရတယ်။နောက်ပြီးတော့ဒီစီးကုန်ပွတ်ထွက်တန်ရတယ်များတယ်ဗျ။ရင်ဘတ်တန်ရတို့ခေါင်းတန်ရတို့စီးကုန်ပွတ်ထွက်တန်ရတို့အဲ့လိုမျိုးဖြစ်တာ။အဲ့လိုဖြစ်ပြီးတော့များဆုံးသွားတာပေါ့။ရှိတယ်။အဲ့လိုဖြစ်တော့ဒီစနေနေ့ရောက်တော့အဲ့တင်ပါတို့ပေါုံတို့မျက်နာတို့အဲ့လိုမျိုးတွေမဖြစ်ရ
ဘူး။ဒလာမျိုးနယ်မှာဖမ်းဆီးခံရတဲ့အမျိုးသမီးနှုတ်ကိုပြန်လွတ်ပေးဖို့ရဲစခန်းကိုဝိုင်းပြီးတောင်းဆိုရကမနေ့ည12နာရီလောက်မှာစစ်တပ်နဲ့ရဲတွေကပြစ်ခတ်မှုကြောင့်ရဲသား10ဦးတည်ဆုံးပြီးတော့22ဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။လူတွေလောင်းတဲ့ဒဏ်ရာရသူတချို့ကိုလည်းစစ်တပ်ကဆွဲယူသွားတယ်လို့ပြောပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားအလုံးရင်တုံးပြီးတော့တနက်ကြီးအစ်စ်ရာဘာကြီးအတန်မိုင်းနေနဲ့တောက်ကြနေည12နာရီကျော်ကနေမနက်9နာရီထိဇက်တိုက်တရက်ထဲပြစ်ခဲ့တာဖြစ်ပါတယ်။ဆရာနာသိန်းစန့်ကျင်လှုံ့ဆော်မှုတွေကိုရန်ကုန်ပါဝဲတခြားဒေသအသီးသီးကမြို့နယ်ရက်ွက်ကြီးရော်တွေမှာတနက်ကြီးစစ်တွေနဲ့ပြစ်ခတ်ဖြိုခွင်းပြီးတော့ရိုင်းနဲ့ဖမ်းဆီးမှုတွေလှုံ့ဆော်နေပါတယ်။ VOA ကနေရရှိတဲ့သတင်းတွေအရတော့မွန်လွယ်ပိုင်းအထိကိုဒီကနေ့တရက်ထဲမှာတင်ပဲမြန်မာနိုင်ငံတော်ဝန်သနတ်ကြီးကြောင့်တည်ဆုံးသူဟာ50ထပ်မင်းရှိသွားပြီဖြစ်ပါတယ်ခင်ဗျာ။